စစ်ဥပဒေဥပဒေကိုတက်သွင်းခဲ့တဲ့စစ်ကောင်စီအားရခိုင်ပြည်နယ်မှာရှိတဲ့ IDP ဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေကိုတပ်မတော်ဝဲဝင်မှုအပြစ်ထံဖိအားပေးနေတဲ့ကြောင့်ဒေသခံရိုဟင်ဂျာတွေကတနင်္လာနေ့က VOA ကိုပြောပါတယ်ရိုဟင်ဂျာတွေကိုလူသားတိုင်းတစ်ဖွဲ့အသုံးချဖို့နိုင်ငံရေးအရအများထုတ်ဖို့မြန်မာစစ်တပ်ကကြိုးပမ်းနေတာဖြစ်တယ်လို့ NUG အစိုးရကလည်းတုံ့ပြန်လိုက်ပါတယ်မတ်အင်ချင်းနိုင်ကအသေးစိတ်ပြောပြမှာပါ
ရခိုင်ပြည်နယ်မှာလူမျိုးတုံးသက်ပြတ်မှုကျူးလွန်ခဲ့တဲ့ဆိုတော့အမှုတင်ဆွဲချက်အဆင့်ထိရောက်ခဲ့တဲ့မြန်မာစစ်တပ်ရဲ့ဆိုးရွားလာတဲ့ဖိနှိပ်မှုတွေကိုရင်ဆိုင်ခဲ့ရတဲ့ရိုဟင်ဂျာမွတ်စလင်တွေဟာအခုတခါစစ်တပ်ကသူတို့တပ်တွေထဲဝင်ပြီးရခိုင်တွေကိုပြန်တိုက်ဖို့စီယုံခံနေရကြောင်းဒေသခံရိုဟင်ဂျာလူငယ်တအုပ်က VOE ကိုအခုလိုပြောပါတယ်
အော်ကျွန်တော်တို့မောင်တော်ဘူတီတောင်စစ်တပ်ကမှဆိုလို့ရှိရင်စစ်တပ်ကရွာကိုလာပြီလို့ပေါ့နော်အဲ့သူတို့စစ်တပ်လာရတဲ့ရွာပေါ့အာစစ်တပ်ဆိုလို့ရှိရင်ဒုက္ခသည်စခန်းမှာလာလာပြီးတော့မှသူတို့ပြောတယ်။အရင်ဆုံးဒီကမ်ပိကခေါင်းဆောင်တချို့နဲ့သူတို့ဆွေးနွေးတာမြင်ပြီးတော့မှခင်ဗျားတို့မှလည်းနဲ့ခိုင်တာမှာပေါ့နော်။အဲခင်ဗျားတို့မှအဲခင်ဗျားတို့မှလည်းတာဝန်ရှိတယ်ပေါ့နော်။ဒီခင်ဗျားတို့ကလည်းဒီမြန်မာတရားလူတွေဖြစ်တယ်။အဲတော့ဒီခင်ဗျားတို့အခွင့်အရေးကိုခင်ဗျားတို့မှပဲဒီလည်းနဲ့ခံပြီးတော့လောက်ရမယ်ဆိုတာပြောနေတာသိရတယ်
။ဒါပြင်မောင်တော်ဒေသမှာဆိုရင်မြန်မာစစ်တပ်ကရိုဟင်ဂျာတွေကိုချင်းချောက်ပြီးမဖြစ်မနေတက်ထဲဝင်ဖို့ဖိအားပေးနေကြောင်းလည်းသူကအခုလိုပြောပါတယ်
။ဒီ February 17အဲ့ဒီအဲ့ဒီရက်တွေမှာကြတော့ဒီစီကောင်စီကပေါ့သူတို့တွားရတဲ့နေရာကိုသွားပြီးတော့မှပြောင်းမှုဘုံမှုပူကြီးအဆင်းရှိတဲ့ဒီအဲသူတို့စီကောင်စီတက်တွေသွားပြီးတော့အလိုမျိုးဆွေးနွေးတာလေးရှိတယ်။ဒီတစ်ဖက်ကခင်ဗျားတို့လည်းနဲ့မခံဘူးဆိုလို့ရှင်ငါတို့တက်မှဖြစ်နေဆိုတဲ့ဟာလေးပေါ့နော်သူချင်းချောက်မှုတွေလည်းတအားကြီးကိုလုပ်တယ်လို့ကျွန်တော်ကြားသိရပါတယ
်။စစ်ကောင်ဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အမိန့်နဲ့ February 10ရက်နေ့ကအသက်သွင်းခဲ့တဲ့ပြည်သူ့စစ်မှုထမ်းဥပဒေကိုအကောင့်ထည့်ဖော်ဖို့ကြိုးပမ်းတဲ့အနေနဲ့ပြည်ခဲ့တဲ့သတင်းဘက်ကစပြီးစစ်တွေ IDP ရိုဟင်ဂျာဒုက္ခသည်စခန်းတွေနဲ့မောင်းတော်ဒေတာကရွှေစာတို့ညောင်ပင်ကြီးစတဲ့ရိုဟင်ဂျာရွာတွေမှာစစ်တပ်ဗျူဟာမှုအဆင့်အပါအဝင်အခြားစစ်တပ်အရာရှိကြီးတွေကိုတိုင်ရိုဟင်ဂျာအသိုင်းအဝိုင်းခေါင်းဆောင်တွေကိုဖုံးဆက်တာတွေ့ဆုံပြောဆိုစည်းရုံးနေတာတွေရှိနေတယ်လို့ VOE ကစုံစမ်းသိရှိရပါတယ်ရိုဟင်ဂျာတွေကိုစစ်တပ်ထဲဝင်ဖို့စစ်ကောင်စီကကြိုးပမ်းနေတဲ့အပေါ်ဆော့ဆော့ကပြောသားတဲ့ရိုဟင်ဂျာလူငယ်ကအခုလိုတုံ့ပြန်ပါတယ
်ကျွန်တော်ရိုဟင်ဂျာလူငယ်တရားအနေနဲ့ပြောမယ်ဆိုလို့ရှိရင်ဒီစစ်တပ်ကဒီဘုံရင်သူဖြစ်တယ်ပေါ့နော်ဒီစစ်ကောင်စီဒီဘုံရင်သူဖြစ်တယ်ရိုဟင်ဂျာကမခဘူးပေါ့နော်ဒီမြန်မာပြည်တစ်ပြည်လုံးကိုသူတို့ရဲရဲစက်စက်ဆက်ဖြတ်နေတာစေစုနေပေါင်းများစွာကြော်ပြီပေါ့နော်တနင်္လာလုံးကိုဒီရဲရဲစက်စက်ဆက်ဖြတ်နေတဲ့စစ်တပ်ကအခုလာပြီတော့မှကျွန်တော်တို့ကိုလက်နဲ့တက်ဆင်ပေးတယ်ဆိုတာကဘလောက်ကြီးရုပ်ချီးရှိတယ်လဲဆိုတာလေကျွန်တော်မှစဉ်းစားလို့ရတယ်။ဒုတိယချက်ကဟုတ်ပြီကျွန်တော်တို့ဒီအာကန်ဆိုတဲ့ဒေသမှာပေါ့နော်ကျွန်တော်တို့ဒီစစ်တပ်နဲ့ပေါင်းပြီးတော့မှတခြား community တွေရှိတဲ့ရခိုင်ရိုဟင်ဂျာဆက်ကမပေါ့နော်ဒီလူမျိုးပေါင်းစုလူမျိုးစုအားလုံးနဲ့ကျွန်တော်တို့သဟဇတာရှိရှိတောင်ရင်းရှိကိုကျွန်တော်တည်ဆောက်လို့ရမလားပေါ့နော်အဲ့ဒါလည်းရန်စဉ်းစားလို့ရတယ်လို့ကျွန်တော်ပြောရှင်ပါလေတတိယချက်ကဘာလဲဆိုလို့ရှိရင်ဒီစစ်တပ်ဒီအဲကျွန်တော်တို့ကိုဒီလိုမျိုးချစ်လို့တာဒီလိုမျိုးလက်နဲ့တက်ဆင်ပေးပြီးတော့မှ training တွေပေးပြီးတော့မှသူတို့ရှိလို့မဟုတ်ဘူးသူတို့ရဲ့အပြင်းနဲ့ကန်လူဒန်းစားရိုဟင်ဂျာကိုပေါ့နော်ဒီဂျီလူစားကန်နေတဲ့ရိုဟင်ဂျာကိုသူတို့ရဲ့အစ်ကောင်စီရဲ့ choose stick ကအတွက်အချို့အမျက်တော့ဖို့တာရိုဟင်ဂျာကိုတုံ့ချာနေတာဖြစ်တယ်
အခုလိုရိုဟင်ဂျာတွေကိုမြန်မာစစ်တပ်ထဲဝင်ဖို့အတင်းကျပ်ဖိအားပေးနေတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကို VOA ကဆက်သွယ်ဖို့စူးစမ်းပေမဲ့အခုသတင်းကြေညာချိန်အထိဆက်သွယ်လို့မရသေးပါဘူး။စစ်မှုထမ်းဥပဒေကိုလိုက်နာဖို့6တလဲ6တလဲလုပ်နေတဲ့စစ်ကောင်စီလုပ်ရက်ကိုရိုဟင်ဂျာတွေအနေနဲ့ပြက်ပြက်သားသားဆန့်ကျင်ဖို့လိုကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရလူ့အခွင့်အရေးဒုဝန်ကြီးဦးအောင်ကျော်မှုက VOA ကိုခုလိုပြောပါတယ်
အဲ့တော့ရိုဟင်ဂျာရဲ့သားတွေလက်သေးကိုဒီလက်နက်တက်ဆင်ပြီးမှတော့မဟုတ်ဘူးသူတို့နေမျိုးစုံတွေကတော့ဒီနေရာမှာဘလူသားအဲဒီဒိုင်းတပွေနိုင်ငံရေးခင်းချင်းမှာအသုံးချဖို့ကြိုးစားနေတဲ့ဒီအရာဖြစ်ပါတယ်ပေါ့စစ်ကောင်စီကအဲ့လိုမျိုးဖိအားပေးပြီးတော့ပဲဖြစ်ပြီးအဲချောမော့ပြီးတော့ပဲဖြစ်ပြီးအဲဟိုကလောက်လာခဲ့တယ်ရှိတော့ကျွန်တော်တို့အနေနဲ့ဒါတွေကိုတက်ပြတ်တသားနဲ့ညင်းမှုလို့ရယ
်ဟုတ်ကဲ့အဲ့ဒါဆိုရင်ဒီရိုဟင်ဂျာတွေကိုမြန်မာစစ်တပ်ကသူတို့တက်ထဲဝင်ဖို့လိုက်ပြီးစီးယုံနေတဲ့အကြောင်းရင်းကိုရောဘယ်လိုမြင်လဲရှင
်အဓိကကတော့တိုက်တန်းရှုံးနေတယ်မြေပြင်မှာသူတို့မှာလူဆုံးရအရင်မြေကမရှိသလောက်အဲနေပါတယ်ပေါ့အဲ့ဒီအတွက်နောက်ဆုံးသူထွက်ပေါက်ရှာတဲ့ခါကျရင်ဒီအဲဒုက္ခပေါ်မှာများစွာနဲ့ဒီရှင်းတန်းနေထိုင်ရတဲ့ရိုဟင်ဂျာတွေကိုဒီဒီဒဇာကန်အနေနဲ့သူတုံ့ချဖို့ကြိုးစားတာဖြစ်တယ်အဲ့တော့ဒါကိုသူတို့ သုံးပြုပြီးတော့စစ်ဒီအီအီကိုတိုက်ရင်များနိုင်မလားဆိုတဲ့ဟိုပါပေါ့အဲဒါပေမဲ့ဘယ်လိုမှဖြစ်ဖြစ်ကျွန်တော်တို့ကရခိုင်ပြည်နယ်မှာတခြားလူမျိုးစုတွေနဲ့အတူအာဒီ A to B မြပေါ့လေအဲငင်းချမ်းစွာတူရှင်တွင်နေထိုင်ခဲ့တဲ့အဲတက်တည်တာတကဒီတမိုင်းထောက်ထားတယ်လေကျွန်တော်တို့အများကြီးရှိတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီစစ်ကောင်စီရဲ့ကုလလုံရဲကတော့ဘယ်လိုမှအလုပ်ဖြစ်မဲ့ရမှာမဟုတ်ပါဘူးခင်ဗျာ
ဒီကနေ့နိုဝင်ဘာလကစတင်ခဲ့တဲ့စစ်ကောင်စီနဲ့ရခိုင်တပ်တော် AA ကြားတိုက်ပွဲတွေဟာဆက်ပြီးပြင်းထန်နေသလိုရိုဟင်ဂျာရွာတွေမှာအခြေစိုက်တဲ့ AA တပ်တွေကိုစစ်ကောင်စီကအပြင်းထန်ပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ဇန်နဝါရီနဲ့ဖေဖော်ဝါရီလတွေအတွင်းရိုဟင်ဂျာအရက်သားဒါဇင်နဲ့ချီတိုက်ဆုံခဲ့ကြောင်းဒေတာရင်းလူခွင့်ရေးအဖွဲ့အစည်းတွေကထုတ်ပြန်ကြေညာထားပါတယ်ရှင်